မြန်မာနိုင်ငံပါတဲ့အာဆီယံ10နိုင်ငံနဲ့ဩစတြေးလျ၊နယူးဇီလန်နိုင်ငံတို့ဒီကနေ့မနက်တုန်းကပေါ့လေစင်ကာပူနိုင်ငံမှာလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ချုပ်ဆိုခဲ့ပါတယ်ခင်ဗျာ။ဒီစာချုပ်အရပေါ့လေအာဆီယံနိုင်ငံတွေနဲ့နယူးဇီလန်နိုင်ငံတို့အကြားကုန်သွယ်ရေးမှာဘယ်သူကပိုပြီးအသာစီးရနိုင်လဲ၊ဘယ်သူအတွက်ပိုအကျိုးရှိနိုင်လဲဆိုတာဦးနိုင်ကိုကိုအနေနဲ့ဘယ်လိုသုံးသပ်လို့ရလဲခင်ဗျာ
။ဟုတ်ကဲ့ဒီစာချုပ်ကိုပေါ့နော်ဒီနေ့မနက်ကစင်ကာပူမှာရှိတဲ့ကုန်သွယ်ရေးဆိုင်ရာဝန်ကြီးတွေဆွေးနွေးကြတယ်လို့ကျွန်တော်သိရပါတယ်။အဲ့ဒီမှာနယူးဇီလန်နိုင်ငံသားဝန်ကြီးဖြစ်တဲ့Staffel Kof kan lama thu lai ba le ai ma Australia New Zealand ASEAN Free Trade Agreement chit de a di kaung ye a chu set yaung di New Zealand ne ASEAN ja la ma khon ni yoe ba me bo no di sa chuk ba chet le bo no nang ga tibo kwe di twet ta nit ko nang ngan dollar 350 di thlo tat ba la me lo pyo le bo do naw ta ka di nang ngan tou nang ngan ye kaung kwe pamana 96 billion chi lo pyo le naw ta chuk le 46 billion chi lo pyo le tu ye 955 tan chi ye bo no အဲ့ဒီတော့ဒီနယူးဇီလန်နဲ့ပြောတရားအာဆီယံနဲ့ပတ်သက်ပြီးတော့အချို့အများရှိရပေါ့သူတို့မျက်လုံးရှိရပေါ့လောလောဆယ်ကုန်သွယ်ရေးစာချုပ်တွေကအဓိကချုပ်ရခြင်းကဒီနိုင်ငံနိုင်ငံရဲ့စီးပွားရေးအခွင့်အလမ်းပေါ်မူတည်တာပေါ့နော်နယူးဇီလန်သူရဲ့ economic scale လို့ပြောမှာပေါ့ economic scale ကပိုပြီးတားတဲ့အတွက်သူတခြားဒီတတိယဖွံ့ဖြိုးတဲ့နိုင်ငံတွေလောက်ကမှသူတို့အချို့အများပိုရှိရပေါ့ဒီအတွက်သူသူ့အတွက်ပိုပြီးမျက်လုံးရှိရအတွက်ဒီရေကွက်ကိုချက်ထွင်ခြင်းဖြစ်တယ်ပေါ့နော်နယူးဇီလန်ကုမ္ပဏီတစ်ခုစီကတစ်နှစ်ကို150အခွန်ပေးရမလို့တဲ့အပြင်ကိုဒီနယ်ဇီလန်စီးပွားရေးပမာဏတွေတိုးချက်သွားမယ်ပေါ့နော်မလေးရှားစင်ကာပူအင်ဒိုနီးရှားဖိလစ်ပိန်းမြန်မာဒီနိုင်ငံတွေတိုးချက်ခြင်းအဖြစ်နယ်ဇီလန်ရောရှိတဲ့ဒီပတ်ပုံကုန်တွေကဈေးသက်သာသွားမယ်အဲ့ဒီနိုင်ငံတွေပိုဝယ်လို့ရမယ်ပေါ့နော်ဒီအတွက်ကတော့နယ်ဇီလန်ဘက်ကအားသာအမှန်ပဲ
ဟုတ်ကဲ့ခင်ဗျာဒီလွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်အရာကုန်သွယ်ရေးမှာပေါ့လေမြန်မာလိုနိုင်ငံတွေဘက်ကအရှုံးပေါ်နိုင်တယ်ဆိုတာဘာကြောင့်ပြောနိုင်တာလဲခင်ဗျာ
တတိယကမ္ဘာဖွံ့ဖြိုးတဲ့နိုင်ငံတွေဖြစ်တဲ့မြန်မာနိုင်ငံတို့လိုမလေးရှားတို့လိုစင်ကာပူတို့လိုဖိလစ်ပိုင်တို့လိုနိုင်ငံတွေကတော့ရှုံးနေပါတော့။ဘာဖြစ်လို့ရှုံးလဲဆိုတော့ economic scale မှာ knowledge management မှာကျတော့ဒီဖွံ့ဖြိုးပြီးနိုင်ငံတွေကိုမတားနိုင်ဘူး။ Australia, New Zealand ကိုမတားနိုင်ဘူး။မတားနိုင်တဲ့အတွက်ဒီဘက်မှာအဲ့ဒီနိုင်ငံတွေရှုံးနေပါတော့ကုန်သွယ်ရေးရ
။ဒါကတော့ကုန်သွယ်ရေးအရာဒီအရှုံးအမြတ်တွက်တာပေါ့လေ။ဒီမြန်မာစစ်အစိုးရကလည်းဒီစာချုပ်ကိုလက်မှတ်ရေးထိုးလိုက်တယ်ဆိုတော့သူ့အတွက်ကောတခြားတစ်ပြင်အကျိုးတစုံတရာမရှိနိုင်ဘူးလားခင်ဗျာ။
မြန်မာစီဆိုရတော့လူရဝင်သွားတာပေါ့နော်ကမ္ဘာနိုင်ငံတွေနဲ့ဒါနိုင်ငံရေးအမြတ်ထွက်တာပေါ့အဲ့တော့သူ့ကိုကမ္ဘာကြီးကလက်သက်မခံဘူးပြောနေတဲ့အချိန်မှာနယူးဇီလန်ဆိုရလက်သက်ခလိုက်တယ်ပေါ့နော်နောက်တစ်ခုကမြန်မာဆိုရမြတ်တယ်ဆိုတာကသူကမြန်မာပြပေးတွေကိုလုံးတက်ရောက်မှာကြာမြန်မာနိုင်ငံမှာ value added မရှိဘူးတက်ဆင်ပို့ကုန်တံပိုးမထုတ်နိုင်တဲ့အတွက်မြန်မာနိုင်ငံကျွန်းတက်လုံးတက်ရောက်မယ်ပစုံတွေကိုအလကားရောက်မယ်ဈေးပေါပေါနဲ့ရောက်မယ်ပေါ့နော်တကယ်လို့မြန်မာနိုင်ငံမှာဒီပေါ်ဖီယာရှိမှဆိုရင်ဒီမှာဒီဟာကို value added ထပ်လုပ်လို့ရတယ် knowledge management သင်လို့ရတယ်စီးပွားရေးကိုဒီချက်ပို့ပြီးတော့ဟို productive ဖြစ်တဲ့ creative ဖြစ်တဲ့ industry economy ကိုတောင်းတင်လို့ရတယ်ပေါ့နော
်ဟုတ်ကဲ့အခုဆိုရင်မြန်မာနိုင်ငံပါတဲ့ ASEAN 10နိုင်ငံနဲ့အာရှပစိဖိတ်နိုင်ငံတွေဖြစ်တဲ့ဂျပန်ကိုရီးယားအိန္ဒိယတရုတ် Australia New Zealand စတဲ့နိုင်ငံတွေနဲ့လွတ်လပ်တဲ့ကုန်သွယ်ရေးစာချုပ်တွေချုပ်လာကြပြီနောက်ထပ်ချုပ်ဖို့လည်းရှိကြတယ်ဆိုတော့ဒီကုန်သွယ်ရေးသဘောတူညီချက်တွေနဲ့ပတ်သက်ပြီးတော့မြန်မာပြည်သူတွေဘက်ကကြည့်မယ်ဆိုရင်လက်တလောအခြေအနေမှာအကျိုးရှိနိုင်မယ်မရှိနိုင်ဘူးစသဖြင့်အသုံးသက်ပေးစေချင်ပါတယ်ခင်ဗျာ
ဟုတ်ကဲ့လူလူအနေနဲ့လာပါတော့ကုန်သွယ်လွတ်လပ်စွာကုသရောင်းဝယ်ခြင်းဆိုတဲ့လွတ်လပ်စွာဆိုတဲ့တကလုံးလေးကိုတည်နေပြီးတော့ကျန်တဲ့ဟို site asset ကိုဖြစ်လာမဲ့အကျိုးကြောင်မှုတွေပို့ပြီးလေ့လာတင်တယ်ပေါ့နော်လွတ်လပ်စွာလွတ်လပ်စွာဆိုတဲ့ non နိုင်ငံများသုံးတဲ့တကလုံးကတော့အမြဲတမ်းလှလွတ်လပ်စွာကုသရောင်းဝယ်လွတ်လပ်စွာဖြောဆွယ်ဝယ်လွတ်လပ်စွာလွတ်လပ်စွာစီးပွားရှာဝယ်ဆိုတော့အများကြီးလှတယ်ပေါ့နော်လက်တွေ့မှာလွတ်လပ်စွာရဲ့အနောက်မှာပါတဲ့တာဝန်ရှိမှုတွေအများကြီးကိုလူလူဂရုစိုက်ဖို့လိုတယ်ပေါ့နော်မရန်ကုန်မှာလာပြီးတော့အလုပ်တွေပေါ်လာမယ်လို့တော့သူအများကြီးပြောတယ်။ဒီမှာအထူးသဖြင့်မြန်မာနိုင်ငံမှာလုပ်ငန်းရှင်တွေကအဲ့လိုစီးပွားရေးဖွံ့ဖြိုးလိုက်မယ်ဆိုရင်မြန်မာနိုင်ငံမှာလုပ်ငန်းတွေတက်လာလိမ့်မယ်ပေါ့နော်။ဒါပေမဲ့စီးနဲ့ကန်နဲ့တိုးတက်တဲ့ဟာကိုတော့စေဖို့ရကအမြဲတမ်းပြောပေမဲ့ဒီကုန်သွယ်ရေးတွေမှာလွတ်လပ်စွာပြောဆိုခွင့်လူလူကိုပေးဖို့လိုတယ်ပေါ့နော်။လွတ်လပ်စွာကုသဆောင်ဝင်တို့တို့ပဲလူလူကိုလူလူလပ်လပ်ပေးကြောဖို့လိုပါတယ်။လူလူကလူလူလပ်လပ်ပြောဆိုဆွေးနွေးနိုင်တဲ့အခါမှာလွတ်လပ်စွာကုသဆောင်ဝင်ပေါ်လာရင်တော့ပိုကောင်းတယ်ပေါ့။အခုလွတ်လပ်စွာကုသဆောင်ဝင်စုံမှန်ပြောပြီးတော့လွတ်လပ်စွာပြောဆိုခွင့်မရှိရင်တော့ဟိုစေဖို့ရတဲ့လူကြီးရုပ်စီဝိုင်းစနစ်အောက်မှာပဲရောက်နေမှာပေါ့နော်။မတူတူကဒါကိုမြင်ဖို့လိုပါတယ်လို့ကျွန်တော်မြတ်တာရက်ခံပါတယ်။
ကျေးဇူးပါပဲဦးနိုင်ကိုကိုကြီး။
ဟုတ်ကဲ့